အင်္ဂလိပ်ဘာသာနဲ့ပြန်ဆိုထုတ်ဝေခြင်းမပြုရသေးတဲ့အာရှတိုက်ကစာရေးဆရာတွေရဲ့ဝတ္ထုတွေကိုတဲကနေပြီးတော့ရွေးချယ်စုချီးမြှင့်မဲ့ပထမဆုံးအကြိမ်2009ခုနှစ် The Man Asia စာပေစုအတွက်ဝတ္ထု243ပုပါဝင်ရှင်ပြန်ခဲ့ရမှာမြန်မာစာရေးဆရာမဒေါ်နုနုကြီးအင်းဝရဲ့ပြုံး၍လဲကြော့ခံတော်မူပါရဲ၍လဲကြော့ခံတော်မူပါဝတ္ထုဟာပထမအဆင့်စကားတင်ရွေးချယ်ခံရတဲ့23ပုထဲမှာပါဝင်ပါတယ်အဲ့ဒီပြုံး၍လဲကြော့ခံတော်မူပါရဲ၍လဲကြော့ခံတော်မူပါဝတ္ထုဟာ1994ခုနှစ်ကပထမဆုံးအကြိမ်စာဖေးစစ်စီအေးကပယ်ချခဲ့ပြီးနောက်ပိုင်းမှာစကလုံးတချို့ပြင်ဆင်ထုတ်ဝေခွင့်ရခဲ့တဲ့စာအုပ်ဖြစ်ပါတယ်အဲ့ဒီနောက်ဒီနှစ်ထဲမှာပဲဒုတိယအကြိမ်ထပ်မံထုတ်ဝေခဲ့ပါတယ်ဒေါ်နုနုကြီးအင်းဝါကို RFA ကဆက်သွယ်မေးမြန်းခဲ့ရမှာဒီဝတ္ထုကိုအင်္ဂလိပ်လိုဘာသာပြန်ဆိုထုတ်ဝေမဲ့နယူးယောက်မြို့ကုမ္ပဏီတစ်ခုကဝင်ရောက်ရှင်းပြိုင်ဖို့အကြံပေးခဲ့တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
နယူးယောက်က Hyperion Publishing House ဆိုတာအိုက်ဆန်စလီတာကအက်ဖက်ဘင်းပေါင်းဆိုတာအမေရိကန်သူကတစ်ဆင့်ကျမရှိကိုဆက်သွယ်ပြီးတော့အဲ့ဒီဝတ္ထုလေးကိုသူတို့ပြန်မယ်ဆိုပြီးတော့အဲ့ဒါလေးကဘာသာပြန်မှုဖြစ်သွားပါတယ်2006တစ်နှစ်လုံးအချိန်ယူပြီးတော့သူဘာသာပြန်ပါတယ်ပြန်ပြီးတော့သူကဒါကိုပြီးလို့ထုတ်မလို့လုပ်တော့မှာပဲဒီ Man Asian Literary Prize ဆူကပေါ်လာတဲ့ခါကျတော့အဲ့ဒီ publisher ပြန်လိုက်တာပ
ါဟုတ်ကဲ့ဆရာမဒီဝတ္ထုဇာတ်လမ်းလေးကျွန်တော်နည်းနည်းပြောပြပါလားခင်ဗျာ
1993 94ပတ်ဝန်းကျင်ပေါ့နော်ခံစားချက်တွေလူတွေဘယ်လိုတွေးနေကြတယ်လူတွေဘာကိုပြောကျင်နေကြတယ်ဆိုတာကိုတောင်မျိုးပွဲကြီးကိုကျွန်မဖြတ်သန်းပြီးတော့ကျွန်မကြားလာပါတယ်ဒီတောင်မျိုးပွဲမှာမလွဲမသွေတွေ့ရတာကဒီဂေးနက်ကတော်တွေပေါ့နော်မိမရှာနက်ကတော်တွေကိုအဲ့မှာတွေ့ရပါတယ်တွေ့တော့ဒီမိမရှာနက်ကတော်တွေရဲ့နေပုံထိုင်မှုသူတို့ရဲ့ဇယိုက်တဘာဝဘာကြောင့်ဂေးဖြစ်ရလဲဆိုတာချီကျွန်မအဲ့ဒါတွေကိုအကုန်လုံးလိုက်ပြီးတော့ကျွန်မလေ့လာပါတယ်ဒေးစီဂျိန်းဆိုတဲ့ဒီမိမရှာနက်ကတော်တယောက်ကိုကျွန်မဖန်သေးတယ်အဲ့ဒီဒေးစီဂျိန်းပါကဒီသူချစ်တဲ့ကောင်လေးရှိတယ်အဲ့ဒီကောင်လေးနဲ့သူအတူနေတယ်ဒီကောင်လေးဟာတခြားမိန်းကလေးကိုပေါ့နော်စိတ်ဝင်စားတယ်ပေါ့အဲ့ဒီကလေးမလေးကသူ့မောင်လေးတယောက်နဲ့လမ်းလျှောက်လာတာသူကတချင်းဆိုမှဒီသက်ဆိုင်ရပြီးချင်းစားရတယ်တချင်းတယ်လေဒေးစီဂျိန်းကပေါ့ဒီနက်ကတော်ကြီးကသူကသဘောကျပြီးတော့ခေါ်ပြီးတော့သမီးကဟင်းကြံပေးလိုက်ဆန်းလို့ပြောတဲ့အချိန်မှာသူ့ချစ်တဲ့ကောင်လေးပေါ့သူ့ယောက်ျားလေးကပေးတဲ့ချိန်မှာပဲဒီကောင်လေးကဒီဒီလေးမလေးနဲ့ဖြစ်သွားတာပေါ့ဒေးစီဂျိန်းဆိုတဲ့ဒီမိမရှာကြီးကတကယ့် UVY ဖြစ်ပြီးတော့ကြံခဲ့ရတာပေါ့နော်ဒါပေမဲ့လို့သူ့ယောက်ျားလေးပေါ့ဒီကလေးဟာသူ့စီကိုပဲပြန်ပြီးတော့ရောက်လာတယ်ဒီမိမရှာကြီးကလေသူတို့ချစ်သူလေးတွေကိုသူကအင်မတန်မှမတောင့်မတမကြောက်မကြောက်ထားတဲ့ခါကျသူကအလုံချမ်းလဲမင်းပန်းပန်းလဲသူတို့မလုံနိုင်ကြဘူးသူတာတာရလဲနေရတဲ့ခါကျတော့သူ့စီကိုပြန်ရောက်လာတာပေါ့ရွှေမြူတီမဂ္ဂဇင်းကကျမကိုဟိုပြန်လဲတူးဖို့ချင်းဆိုတဲ့ကဏ္ဍမှာဒါလေးကိုပြန်ပြီးတော့ထည့်ပြီးတော့17လလောက်ပေါ်ပြပြီးတော့ဟို second edition ပြန်ပြီးတော့ထုတ်ခဲ့တာပေါ့
ဟုတ်ကဲ့ရုပ်ရှင်ရိုက်ဖို့လည်းအလူရဲ့ကမ်းလှမ်းကြတယ်လို့သတင်းရပါတယ်အဲ့ဒါဟုတ်လားခင်ဗျအ
ေးဟုတ်ပါတယ်ရှင်ဟိုဟာလေးဒီစာအုပ်ကလေးကိုဟိုချိန်ကြပါတယ်တော်တော်လေးလေရုပ်ရှင်ရိုက်ဖို့လည်းကမ်းလှမ်းပါတယ်ကုမ္ပဏီတစ်ခုကိုလေပေးလိုက်ပါတယ
်ဟုတ်ကဲ့အခုအဲ့တော့အဲ့ဒီဒီကကျွန်တော်တို့ဘယ်တော့လောက်များကြည့်ရဖို့ရှိလဲခင်ဗျ
ကိုယ်မဆိုးလို့ဘယ်တော့မှကြည့်ရမှာမဟုတ်ဘူးရုပ်ရှင်ကရိုက်ကူးခွင့်မပြုဘူးလို့ကျွန်မအခုသိရပါတယ်ရှင
်စာပေစီစီရခွင့်ပြုခဲ့တာမဟုတ်လားခင်ဗျာစာအုပ်ထုတ်တော့
ကစာပေစီစီရတော့ခွင့်ပြုပါတယ်ဒါစာအုပ်အနေနဲ့ကိုထုတ်ပြီးပါပြီဒါပေမဲ့လို့ဟိုရုပ်ရှင်အနေနဲ့ကတော့သူတို့ခွင့်မပြုပါဘူးလို့ပြောပါတယ
်ဘာကြောင့်များလဲခင်ဗျာ
ဇလန်းစီစီမှာချမှတ်ထားတဲ့မူရီနဲ့မကိုက်လို့လို့ပြောတာပါပဲကျွန်မတစ်ချက်နှစ်ချက်တော့သိပါတယ်တောင်မျိုးပွဲစီပေါ့နော်အမှန်တကယ်ရှိတော်ညာလေတဲ့တိတာတိစီမမြင်စေနဲ့ဆိုတကယ်တို့တဲ့ဒီသူတို့ပြတ်တတ်ရင်မတင်ချင်းလို့အဲ့လိုမျိုးလေးပါတယ်လို့ပြောပါတယ်ဌာနတွေမတူလို့လားမသိဘူးကိုကောင်ဆိုရဲအဲ့ဒါတော့ကျွန်မလည်းနားမလည်ဘူ
းဆ ्याम မတော်အနုလူကြီးအင်းဝါရဲ့ပြုံးရွေလဲကြော့ခံတော်မူပါရဲရွေလဲကြော့ခံတော်မူပါဝတ္ထုကိုပြန်လဲတူးဖော်ခြင်းကဏ္ဍမှာမနစ်ကထပ်မံဖော်ပြခဲ့တဲ့ရွှေအမျိုးတင်မဲ့ကစင်းအက်ဒီတာချုပ်ဦးဝင်းငိမ့်ကအခုလိုနုနုကြီးအင်းဝါရွေးချယ်ခံရတာကိုမြန်မာစာပေလောကအတွက်အားတက်ဖွယ်သတင်းကောင်းဖြစ်ကြိုဆိုရင်းမြန်မာဝတ္ထုတွေဟာနိုင်ငံတကာဝတ္ထုတွေတဲ့အဆင့်မနိုင်ဘူးဆိုတာသက်သေပြမှုတစ်ခုပါပဲလို့ဝေဖန်လိုက်ပါတယ
်ကျွန်တော်တို့ဝတ္ထုတွေကကောင်းပါလျက်နဲ့ဟိုလူမတိစိတ်မြုံနေရတာဖြစ်နေတယ်အခုလိုဝတ္ထုတွေဟိုစပြီးတော့နိုင်ငံစိတ်မြုံကိုဝင်ကြောက်လာပြီဆိုရင်လောက်လူတွေလည်းညှို့လက်ကြအများကြီးအလားလာရှိလာမှာပေါ့နော်အဲ့တော့ကျွန်တော်တို့ဟိုနုနုကြီးမှမဟုတ်ဘူးဘယ်လိုရမြန်မာစာပေတယောက်ကရမယ်ဆိုရင်အရန်ပြောမှာပါတယ်ဝတ္ထုကောင်းတွေကိုဘာသာပြန်ပြီးတင်ကြဖို့ပဲလိုလိမ့်မယ်ထင်တယ်ကျန်လဲတင်ကြစေချင်ပါတယ
် The Man Asia စာပေစုအတွက်နောက်ဆုံးရွေးချယ်ခံရတဲ့စာရေးဆရာအမည်ကိုအော်တိုဘာလထဲမှာကြေညာပြီးစုပေးပွဲကိုလာမယ့်နိုဝင်ဘာလ10ရက်နေ့ဟောင်ကောင်မှာကျင်းပပါလိမ့်မယ်ခင်ဗျာ